ကျမကစုမော်ပါရှင်စင်ကာပူနိုင်ငံမှာအလုံးလောက်ကန်ခွင့်ကိုင်ဆောင်ထားတဲ့နိုင်ငံသားအလုံးသမားတွေနဲ့မိသားစုတွေနေနေမှာပဲနေရမယ် stay home order အမိန့်နောက်ထပ်14ရက်ထပ်တိုးမြင့်လိုက်တဲ့အကြောင်းကိုပြောပြပေးကြပါမယ်။ဟုတ်ပါတယ်စင်ကာပူနိုင်ငံတွေကဆောက်လုပ်ရေးလုပ်ငန်းခွင်တွေကဝတ်ပါမယ့်အလုံးလောက်ကန်ခွင့်ပါမယ့်ကိုင်ဆောင်ထားတဲ့သူတွေစင်ကာပူနိုင်ငံတွင်းအလုံးလောက်ကန်ခွင့် aspas ကိုင်ဆောင်ထားတဲ့နိုင်ငံသားအလုံးသမားတွေနဲ့သူတို့ရဲ့မိခိုးမိသားစုတွေနေနေမှာပဲဆက်နေကြဖို့ stay home order 14ရက်ထပ်တိုးတဲ့အမိန့်ကြေညာချက်ကိုစင်ကာပူအစိုးရကတောက်ကြနေမှာထုတ်ပြန်လိုက်တာပါ။အထူးသဖြင့်ကတော့အလုံသမားတွေထဲမှာ COVID-19 ကူးစက်ပြန့်နှံ့မှုကိုကာကွယ်တားဆီးရေးအတွက်ရည်ရွယ်ပြီးတော့မေလ၄ရက်နေ့အထိနေအိမ်ထဲမှာပဲနေထားဖို့ပထမထုတ်ပြန်ထားတဲ့အမိန့်ကိုမေလ18ရက်နေ့အထိနောက်ထပ်14ရက်ထပ်တိုးလိုက်တဲ့အကြောင်းစင်ကာပူကျန်းမာရေးဝန်ကြီးဌာနလုံသားရင်းမြစ်ဆိုင်ရာဌာနနဲ့ဆောက်လုပ်ရေးဝန်ကြီးဌာနတို့ပူးတွဲထုတ်ပြန်တဲ့အမိန့်ထဲမှာဖော်ပြထားပါတယ်။အခုလိုမျိုးရက်တိုးအမိန့်ထုတ်ပြန်လိုက်တာနဲ့ပတ်သက်လို့စင်ကာပူနိုင်ငံကမ်းလွန်ရေးနံတည်ဆောက်ရေးလုပ်ငန်းကလုပ်ငန်းဝင်ဘေးကင်းလုံခြုံရေးဆိုင်ရာဌာနမှဦးတင်မင်းက VOA မြန်မာပိုင်းကိုပြောပြပါတယ်
။ကျွန်တော်တို့ဒီအာရာဘိုင်၃ခုအတွေကိုဒီပေါင်းပြီးတော့ဒီအစားကိုထုတ်တယ်ပေါ့လေ။ဆောက်လုပ်ရေးလုပ်ငန်းမှာရှိတဲ့ဒီ work pass holder ဒီမှာအဲ့လိုကူးစက်မှုတွေကိုလည်းသူတို့ကအတတ်နိုင်ဆုံးအပြည့်ဖက်ပြီးပြအောင်လုပ်ချင်တယ်။အဲ့ဒီတွေဒီကျန်းမာရေးဝန်ကြီးဌာနအကြံပေးချက်အရာပေါ့လေ။လေးရင်းကစပြီးတော့နောက်ထပ်14ရက်ပေါ့လေ။18ရက်နေ့လေးအထိပေါ့။ညတကောင်အထိအကျုံးဝင်နေဆိုပြီးသူထပ်ပြီးကြေညာလိုက်တယ်။အဲ့ဒီကြေညာတဲ့အချိန်မှာကျွန်တော်ဆောက်လုပ်ရေးလုပ်ငန်းက work permit ဒီပါမယ်။ S pass ပါမယ်။ပြီးတော့ကျွန်တော်တို့ဒီတချို့construction ကဒီ pass holder တွေမှာ dependence pass holder တွေရှိတယ်သူတို့ family တွေပေါ့သူတို့ပါအကျုံးဝင်တယ်အဲ့တော့သူတို့အားလုံးအိမ်မှာပဲနေရမယ်ဆိုတော့အမိန့်ထုတ်ပြန်ချက်ပေါ့လေ
စင်ကာပူနိုင်ငံမှာတော့ COVID-19 ကူးစက်ခံရသူတွေလည်းစင်ကာပူမှာလာရောက်လုံလောက်ကိုင်းနေတဲ့ပြည်ပအလုံသမားအများစုပါဝင်နေပြီးတော့ဒီအထဲမှာတော့မြန်မာအလုံသမား140ဝန်းကျင်ကူးစက်ခံနေရပါတယ်ဒီကူးစက်မှုတွေကိုထိန်းချုပ်နိုင်အောင်အစိုးရအနေနဲ့နီလန်းပေါင်းစုံနဲ့ထိန်းချုပ်နေတယ်ဆိုတော့ကိုလည်းစင်ကာပူအစိုးရရဲ့နိုင်စင်လိုထုတ်ပြန်ချက်ထဲမှာပြောထားပါတယ်မိသားစုတွေပါပါဝင်တဲ့အခြေအနေအသေးစိတ်လုပ်ငန်းဝင်ဘေးကင်းလုံခြုံရေးပိုင်းဆိုင်ရာဌာနမှဦးတည်မင်းကရှင်းပြပါတယ်
အဲ့ကဲ stay home dot is နေရလို့ဆိုတော့အိမ်မှာတော့နေကြတာပဲအခုရှိကအပြင်ထွက်လို့မရတာတခုတည်းကျွန်မရဲ့ဘိုင်းကတော့ symptom ပါညာကိုဘယ်လိုတော့ suspectation နေလဲဆိုပြီးလဲကျွန်တော် ambulance ကို activate လုပ်ပြီးတော့ခေါ်တော့ရတာပေါ့လေဒါပေမဲ့ကျွန်တော်တခုပြောချင်တာကကျွန်တော်တို့နေစဉ်ကူးစက်မှုနှုံထုတ်ပြန်တဲ့အခါမှာ work pass holder တွေကနေစဉ်လို့ပါတယ် work pass holder ဆိုကျွန်တော်ပြောတာကအဆောင်တွေပြောတာမဟုတ်တော့အဆောင်ကတက်တက် community infection ကိုပြောတာ community ကူးစက်တဲ့အထဲမှာဆိုရင်ဒီမှာနေတော့ work pass holder တွေကူးစက်နေတာကအခုထိရှိနေတုံးလို့အစိုးရကတွေ့ထားတယ်ကြာအဲ့ဒါကြောင့်လေကျွန်တော်ထင်တယ်ဒီ stay home notice ကိုထားပြီးတော့ပြန်စစ်နေသလားတော့မပြောတတ်ဘူ
းနေအိမ်နေထဲမှာပဲနေရတဲ့အချိန်လုံသားတွေညနာမှုမရှိအောင်လောက်ခလာစာစီစဉ်ပေးထားတဲ့အကြောင်းကိုလည်းဆောက်လုပ်ရေးလုပ်ငန်းဝင်မှလောက်ကိုင်းနေတဲ့ match reason ကသူ့အတွေ့အကြုံပြောပြပါရယ်ထပ်တိုးလို
က်တဲ့လူတွေလောကထွက်လို့မရဘူးအဲ့တော့အဆက်ခဲဖြစ်နေဒီထပ်တိုးလိုက်တဲ့သူတွေဒါလေခဏခဏ MOR ဆက်တယ်နေသူတို့ကအပြင်ထွက်လို့မရဘူးဘောကမရ
စင်ကာပူနိုင်ငံကတည်ယူပို့ဆောင်ရေးကုမ္ပဏီမှာလုပ်လုပ်ကိုင်နေတဲ့ကိုအောင်ဝင်းထွက်ကလည်းနေအိမ်ထဲမှာပဲနေဖို့အမိန့်ထုတ်ခံထားရတဲ့မြန်မာလူသမားတွေရဲ့လူဝဲချက်တွေကိုစင်ကာပူရမြန်မာတွေဘက်ကလိုက်လံကူညီပေးနေတဲ့အခြေအနေကိုပြောပြပါတယ်
။အဓိကတော့သူတို့လူတွေကိုလမ်းပေါ်မထွက်စေချင်တာပဲလေ။ construction site ပေါင်းစင်အောက်ကနေပြီးတော့အလုပ်ရထားတဲ့ကျွန်တော်တို့မြန်မာတွေကဒီမှာ civil engineering site မှာအလုပ်လုပ်နေတာအများကြီး။ကျွန်တော်လေးစိတ်ပူတာသူတို့စားဖို့တောက်ဖို့အတွက်ပေါ့နော်ဝယ်ဖို့ချမ်းဖို့တို့လိုမယ်အဲ့ဒါတွေကတော့မြန်မာစုစားရေးတီးကတော့လိုက်လုပ်ကူညီပေးနေတာပေါ့ကျွန်တော်တို့လိုပေါ့ဗျာတီးတဲ့လူတွေကိုလိုက်ဝယ်ပေးတာပေါ့နော
်စင်ကာပူနိုင်ငံတွင်းမှာတော့အလုံးလောက်ကင်ွေပါမိတ်ကင်ဆောင်သူမြန်မာစုစုပေါင်းကတော့တိတ်တဲ့ချီပြီးရှိပါတယ်စင်ကာပူနိုင်ငံဆိုင်ရာမြန်မာတန်ယုံဘက်ကတော့မြန်မာနိုင်ငံသားတွေတက်နိုင်တဲ့လောက်အပြင်မထွက်ကြဖို့လူစုလူဝေးတွေရှောင်ကြဖို့နဲ့စင်ကာပူကျန်းမာရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်တွေကိုလိုက်နာကြဖို့တိုက်တွန်းထားသလိုနေဖို့အခက်အခဲဖြစ်နေတဲ့သူတွေနေရာပြောင်းရေးအတွက်ကိုလည်း relief flight လေကြောင်းလိုက်နေနိုင်ပြီးအစီအစဉ်တွေဆောင်ရွက်ပေးနေပါတယ်ရှင်